ပြပနိုင်ငံတွေရောက်တိုင်းမြန်မာနိုင်ငံသားတွေနဲ့တွေ့ဆုံနေရှိတဲ့ဒေါက်ဆန်းစုကြည်ဟာဂျပန်နိုင်ငံမှာလည်းတခြားနိုင်ငံတွေမှာလိုပဲတိုင်းသားရေးညီညွတ်ရေးစီကံရှိရေးကျေးဇူးတရားရှိရေးစတာတွေကိုပြောကြပါတယ်မြန်မာနိုင်ငံသားတွေနဲ့တွေ့တိုင်းလည်းဒေါက်ဆန်းစုကြည်ဟာအမေးအဖြစ်အစည်းအဝေးလုပ်ပါတယ်ဒါဟာမိကုံးတွေမိတာစေခြင်းသာလဲပါတယ်လို့ဆိုပါတယ်
မြန်မာရောက်ပြီးတော့ကျမတို့ရဲ့လူကြီးသားရဲ့အထင်အမြင်လေးခက်ခဲတယ်လို့ကျမတို့သိနေတော့ပေါ့နောက်တစ်ခုကတော့ဟိုမေးခွန်းတွေကိုဘေးကျစေချင်လို့ပါအခါတည်းကျမသတိပြုပြီးတယ်ပေါ့မေးခွန်းကမေးရတယ်ဘေးကျတာလည်းမပြောဘူးမေးရတော့ဘယ်လိုဆိုပြီးလို့ရတာလဲဘေးကျတာကအကြောင်းအရင်းကိုဒီဒီကျကျနားနေပြီးတော့မေးချင်တာကိုမေးတာဘာဟာမေးဖို့လိုနေလဲဆိုတာဤဖို့လိုနေလဲဆိုတာတခါတည်းဆုံးဖြတ်ချက်တချို့ဆိုရင်မိကောဟုတ်တော့အကျွမ်းနားလည်ပါတယ်ဆက်ကြောင်ပြဖို့ရင်းနဲ့သိနေပါတယ်ရှိတယ်ဆိုတော့ဒါပေမဲ့ဒါဟာလည်းအများအတွက်စဉ်းစားရမယ်အခုတောင်ချင်းဟိုညာဝပြားဆိုင်တွေမှာကိုတောင်ချင်းပြဖို့လို့တခြားတွေအတွက်ဖွင့်ရမရဘူးပေါ့
ဂျပန်ခရီးစဉ်အစမှာပဲမြန်မာနိုင်ငံသားတွေနဲ့တွေ့ဆုံတာဖြစ်ပြီးတွေ့ဆုံပွဲအလားလမ်းမှာလှလှပပတန်းတန်းရှင်းရှင်းတွေ့ခဲ့ရတာတွေကိုပြောရင်စီကံရှိဖို့လိုတာကိုလည်းဒေါက်ဆန်းစုကြည်ကထောက်ပြပါတယ
်မြန်မာနိုင်ငံနဲ့ကနေဒါမှာအားနည်းချက်တစ်ခုကပါတယ်ဒီကောင်ကြီးကအခုတော့ရေရှည်အတွက်တွေးခေါ်ပြီးတော့ပြင်ဆင်မှုရှိတာရေရှည်အတွက်တွေးခေါ်ပြီးတော့ပြင်ဆင်မှုလွတ်တက်တဲ့လူမျိုးတွေဟာဓာတ်ပြီးလေးခုပေါ့တက်ပြတ်သားသားရှိတဲ့နိုင်ငံတွေကလူမျိုးတွေကပို့ပြီးတော့လွတ်တက်တယ်လို့ဒီမှာအမြင်တစ်ခုရှိတယ်အဲ့တော့စစ်သားတွေကလည်းကြားပါဒါဒီလူတွေကပြည်သူသားသားကြောင်းနေတဲ့အခါကျတော့ဒီဟာဒီလူတွေကကျူးကျင်းတော့ပြင်ဆင်တယ်။ဘာမှမနိုင်ကြတော့အချမ်းမရဖြစ်ပြောမယ်ဆိုရင်မိုးရနေနဲ့၆တွေရရာနေတစ်ခုလေးဖြစ်တယ်။ဒီမှာနိုင်ငံကကံကောင်းတယ်လို့ပြောမှာကံဆုတယ်လို့ပြောမှာဒီရာနေတစ်ခုစလုံးမှာနေရထိုင်ရစားတော့တွေ့ခွေ။တွေ့ခွေကျူးကျင်းပြင်ဆင်မှုလို့ပေါ့ဟာသိတယ်တော့လို့။မတော်တဲ့အခါကျတော့ကျူးကျင်းပြင်ဆင်မှုလုပ်တဲ့အနေထားရအခုပြောခဲ့ဘူးလို့ဒီလိုကြွားနေတော့စဉ်းစားမိတယ်ကြွားနေတယ်ပေါ့ဗျာခုလည်းဒီအောင်ပြန်စဉ်းစားတဲ့အခါကျတော့အတိုင်းတောင်အခုဒီခုလည်းဒီလိုပဲတွေးလို့ရသေးတယ်လို့ကြွားနေအဲ့တော့ကျမတို့ကတို့ဒီချင်းချင်းပြီးတော့တွေးတာကိုအများကြီးလေ့ကျင့်ပါအဲ့တော့စီကံဆိုတာလည်းဒါနဲ့ဆိုင်တယ်စီကံစနစ်ဆိုတာကကျိုးချင်းချင်းချင်းခုလည်းအများကြီးလက်ဆိုင်တ
ယ်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံတဲ့အခါပြောလို့ရှိတဲ့ညညရင်းနဲ့ပတ်သက်လို့ဒီတစ်ခါတော့ဆန်းစုကြည်ပြောတာက
မှညမကျမတို့ရဲ့နိုင်ငံသားတွေမညညချင်းရဲ့အကြောင်းရင်းကတော့ကုတ်ကူရည်ကြီးကကုတ်ကူရည်ကြီးကိုရှိတဲ့အခါကျတော့တခြားလူတွေတောင်းပါမှာအင်ကာမဆိုရင်ဒီစိတ်ဓာတ်တွေကိုဖြောက်လိုက်ပါလူတိုင်းလူတိုင်းဟာသူကြောင့်ဝင်နေတာရှိပါတယ်အပတ်တည်းတဲ့ဒီပေါ်ဒီဘေဟာသားတွေလို့ပြောသာပြောပြရတော့ဘုရင်မောတိရိုက်တဲ့ကြော်လေးမောတိကောဘာတိတဲ့ကြော်ဘာတိပေါ့ခါရင်ဘာတိရလေးမောတိကိုမနာလို့နေလို့ဘာတိပဲလို့ပြောတာအဲ့တော့ကျွတ်ကြီးကမနာလို့တဲ့စိတ်ကြီးကိုဖြောက်ဖို့ဆိုတာကိုယ့်ကိုယ်ကိုယုံကြည်ရှိအောင်ကိုယ့်ကိုယ်ကိုယုံကြည်ပေးပ
ါကိုယ့်ကိုယ်ကိုယုံကြည်ဖို့အတွက်မိဘတွေကသားသမီးတွေကိုငငယ်ကလေးကပြုစုပြောချောင်ရမယ်လို့ဆိုပါတယ
်တကယ်တော့မိဘတွေကခလေးအမျိုးငငယ်လေးကပြုစုပြောချောင်တာတန်းကြီးရောင်းနေတဲ့အချိန်တိုင်းပြောတာအဲကျမတို့မြန်မာမိဘများလွတ်ပြတ်တယ်နော်အမီးကိုတော့မတော်ဘူးလို့အမီးမြန်မာကြီးကဘယ်လောက်နေပါလဲလို့အဲ့တော့အချိန်တိုင်းပြောတဲ့အခါကျတော့နေနေလေးကကလေးကပြန်နေတော့ရှင်ပြန်ခြင်းနဲ့ရောင်းနေကြောင်းနာလို့ရှိအကိုကတခြားနေတဲ့မသားလို့ရှိလို့ရှိရင်တော့ကိုကညမှန်းဆိုတဲ့တင်ငယ်နဲ့ဆိုတာအဲ့ဒါကြောင့်အဲ့ဒါကြောင့်ပဲညီညွတ်မှုအားနေပါတယ်ဒါကြောင့်မလို့ရှင်ရင်ကြောင်းကိုအနေနဲ့အဲ့တော့ဟိုဖြောက်မှောက်ကိုဖြောက်မှောက်တဲ့အခါမှာကိုယ့်ကိုယ်ကိုဖြောက်မြောက်မှောက်မှာကိုယ့်ဘယ်လိုလဲသုံးသပ်နိုင်လို့ဒီလိုတော့ကိုယ့်ကိုယ်ကိုသုံးသပ်တဲ့အခါမှာကိုဟာတခြားပြောက်ကိုမနာလို့ဖြစ်နေပြီဆိုရင်မနာလို့ဖြစ်နေပြီဆိုတော့တက်ခါတက်ခါမှာဖြစ်လို့ဒါပေမဲ့ကျမတို့အများစုကတော့ဘယ်တော့မှကိုယ့်မှာဖြစ်ရှိရကိုဘက်ကပြည်
မြန်မာနိုင်ငံမှာတိုင်းသားပေါင်းစုံရှိနေတာကဂုံယူစရာလို့ဒေါက်ဆန်းစုကြည်ကပြောတာပါမေကုန်းနေပြန်ဖြေကြတဲ့အခါဒီမိုကရေစီကိုယုံကြည်သူတွေဟာကိုယ့်ကိုစက္ကံမဲ့သူကိုမရွေးချယ်ပဲလူလူကရွေးချယ်တာဖြစ်တယ်လို့ပြောပါတယ်။ပညာရေးစနစ်နဲ့ပတ်သက်လို့လည်းမြမပညာရေးစနစ်ဟာနှစ်ပေါင်းများစွာနှိမ့်ကြနေလို့လူငယ်တွေကိုပြုစုပျိုးထောင်နေတယ်လို့ပြောပါတယ်။ နိုင်ငံအခေါ်ဝေါ်နဲ့ပတ်သက်လို့ကတော့
နာမည်ကဘာနာမည်ပဲဖြစ်ဖြစ်အရေးကြီးဥပမာဒီမှာတို့ခုရောက်နေတဲ့နိုင်ငံကဂျပန်ဆိုတာဟာဒီနိုင်ငံနိုင်ငံသားတွေလေးထားတဲ့နိုင်ငံပေါ့နိုင်ငံရာသားတွေကခေါ်တဲ့နာမည်ပဲဒါပေမဲ့ဒီနိုင်ငံကတော့ကမ္ဘာလေးသားအောင်လို့ဒီနိုင်ငံနိုင်ငံသားတွေလို့ပြောတယ်အဲလိုဒီနိုင်ငံနာမည်ပဲပြောပြတယ်ဆိုင်တဲ့ဆိုတာဟာတရုတ်မျိုးတွေကမျိုးနိုင်ငံကိုခေါ်တဲ့နိုင်ငံနိုင်ငံရာသားတွေကခေါ်တဲ့နာမည်ပဲအင်းဒီရတဲ့ဆိုရင်တော့ဒါနဲ့ပေါ့ပေါ့ကိုကြီးကိုနိုင်ငံရဲ့ကွန်ဒိတ်ဟာကိုကဒီလိုတိတ်တောနိုင်တယ်ဆိုရင်ဒုတိယရှိလို့နိုင်ငံရဲ့နာမည်ကိုပြောက်တင်ပြမလို့ဘူးလို့ဆိုတာချင်း
ဒါရီကတော့ဂျပန်နိုင်ငံတိုကျိုမြို့မှာဂျွန်ဆန်းစုကြည်နဲ့မြန်မာမိသားစုတွေတွေ့ဆုံပွဲမှာပြောကြားသွားတဲ့အချက်တချို့ပဲဖြစ်ပါတယ်ရှင်။